တလောရုံးကဒီအမေရိကန်လက်ထောက်နိုင်ငံသား၏ဝန်ကြီးမစ္စတာကမ်ဘဲနဲ့အဖွဲ့ကသူ NLD ခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့တော့ကအဲ့ဒီပုံမှန်မူတည်ပြီးစဉ်းစားမယ်ဆိုလို့ရှိရင်ပေါ့လေအခုလာမယ့်နိုဝင်ဘာလ15ရက်နေ့မှာကျင်းပမယ်အာရှပစိဖိတ်အေဗက်စည်းဝေးမှာအမေရိကန်သမ္မတအိုဘားမားနဲ့ဟိုမြန်မာစစ်အစိုးရဝန်ကြီးချုပ်တို့တွေ့တဲ့အခါမှာအိုဘားမားအနေနဲ့မြန်မာစစ်ကောင်းဆောင်ကိုဘာတွေတိုက်တွန်းပြောဆိုမယ်လို့ကုဝင်းတင်တို့ဘက်ကသုံးသပ်ပါတယ်ခင်ဗျ
ဒီကိစ္စနဲ့ပတ်သက်လို့ကျွန်တော်ပြောချင်တာတစ်ခုကတော့ဘာလဲဆိုတော့မစ္စတာအိုဘားမားဟာဟဲ့လားအပြောင်းလဲဆိုတဲ့ကြေးကြော်တာနဲ့တက်လာတဲ့သမ္မတတူဦးတည်နီးနော်အခုရှေ့ဆုံးကနေဟဲ့လားဂျုံတော့ဂျုံရဲ့တွေ့ဆုံတဲ့အချိန်မှာဟဲ့လားအပြောင်းလဲတစ်ခုကိုအဲရှေ့ရှုမယ်နိုင်ငံရေးလုပ်ငန်းရှင်များသူ့နဲ့နိုင်ငံရေးအစီအမံများစံရွက်ချက်များကိုနော်အစပြိုးပေးနိုင်မယ်လို့ကျွန်တော်ပြောလိမ့်မယ်ဗျာ
โอเคครับเนี่ยไอ้တော့ဟို NLD အနေနဲ့ကအမေရိကန်သမ္မတမစ္စတာအိုဘားမားကိုဘယ်လိုအချက်မျိုးအဓိကတိုက်တွန်းတောင်းဆိုချင်ပါလဲခင်ဗျာ
ကျွန်တော်ပြောချင်တာတစ်ခုလေးရှိပါတယ်ဖြစ်အစိုးရကိုဟာတွေ့တဲ့အခါမှာကျွန်တော်တို့ရဲ့အခုမကြခင်မှာထုတ်မယ်ဟာလာအဲဒီရုပ်ောက်ပွဲဟိုရုပ်ောက်ပွဲဥပဒေတို့เนาะနောက်ပြီးတော့ပါတီနိုင်ငံပါတီညာမှတ်ပုံတွေဥပဒေတို့ကိုဟာလာထုတ်ပြန်တဲ့အခါမှာတတ်နိုင်မများဟာလာဒီသဘောထားကြီးကြီးဟာလာเนาะအမြင့်ကျယ်တဲ့နဲ့ဟာလာဟိုဒီဥပဒေများကိုထုတ်ပြန်ပါရေးဆွဲထုတ်ပြန်ပါเนาะအဲအရင်တော့ကလူပဲဒွန်သန်းပြည်ကြီးရုပ်ောက်ပွဲဝင်နိုင်အောင်လည်းမလုပ်ပါနဲ့မဖြစ်ပါစီနဲ့ရုပ်ောက်ပွဲဝင်နိုင်တဲ့အနေအထားမရှိတဲ့အဲရုပ်ောက်ပွဲဥပဒေမျိုးမဖြစ်ပါစီနဲ့နောက်တစ်ခါ NLD အနေနဲ့လည်းဟာလာရုပ်ောက်ပွဲကိုဝင်ကုန်ရမယ်နိုင်ငံရေးပါတီတရားအနေနဲ့ရုပ်ောက်ပွဲဝင်ရမယ်ဆိုတော့အကြက်ကြိမ်ကြီးမျိုးကြီးကျင်းစင်တဲ့အဲဥပဒေမျိုးပြတ်ထားအောင်လုပ်ပါဆိုလိုတာတော့ဒီဥပဒေချင်းရစလုံးဟာဟလာဗမာပြည်နိုင်ငံရေးဖြစ်စဉ်တရားလုံးမှာနိုင်ငံရေးဖြစ်စဉ်တစ်ခုလုံးမှာ NLD တို့ဒေါန်ဆန်းစုကြည်တို့ဟလာနောက်တစ်ခါအခြားခြားသောနိုင်ငံရေးအင်အားစုများလူမျိုးစုအင်အားအဲတိုင်းရင်းသားအင်အားစုများစသည်ဒီမိုကရေစီအင်အားစုအားလုံးဟာဓမ္မသာရင် all inclusive ဆိုတဲ့ line တိုင်းသဘောထားအတိုင်းဘူဝါဒအတိုင်းပါဝင်နိုင်လိမ့်မယ်လို့ကျွန်တော်ဆုချပါတယ်အဲ့တော့အဲ့ဒီအချက်ကိုအဓိကထားပြီးတော့ဆွေးနွေးပါသမ္မတကြီးအနေနဲ့နော်အဲ့ဒီကတစ်ဆင့်ဆိုလို့ရှိရင်ဟဲ့လားသမ္မတကြီးရဲ့ဒီနိုင်ငံဌာနမူဝါဒပါတဲ့အတိုင်းနဲ့နော်အဲဒီအမေရိကန်ဆိုရနဲ့ဟဲ့လားအဲဒီရှေ့ဆိုရဆက်ဆံရေးဟဲ့လားရှေ့ဆိုရနဲ့အဲဒီမိုကရေစီအားသူများတိုင်းသားအားသူများပြည်စုံဆွေးနွေးပြီးတော့နိုင်ငံပြည်ထောင်များကိုနိုင်ငံကြီးနဲ့ဖြည့်ရှင်းနိုင်အောင်တိုက်တွန်းပါ
ဟုတ်ကဲ့ကျွန်တော်ထပ်မေးချင်တာကဒီ2010ရွေးကောက်ပွဲအတွက်အဲရွေးကောက်ပွဲဥပဒေတွေထုတ်တဲ့အခါမှာ NLD ကဟိုလိုလားတဲ့အချက်တွေပါလာမယ်ဆိုလို့ရှိရင် NLD ပါတီအနေနဲ့ကရွေးကောက်ပွဲဝင်ဖို့ဟိုအနေထားရှိပါလားခင်ဗျာ
အဲကျွန်တော်ဘယ်လိုပြောချင်လဲဆိုတော့ကျွန်တော်လိုလားတဲ့အချက်ဆိုတာတဲ့ပေါ့ဗျာနော်ဒီပါတီမှတ်ပုံတွေဥပဒေနဲ့ပတ်သက်လို့ကျွန်တော်ကတော့ကျွန်တော်တွေမလိုလားတဲ့အချက်များကျွန်တော်တို့ချုပ်ချက်ကန့်သတ်ချက်များမပါဘူးဆိုရင်ဒါတရှိကျော်နိုင်ပြီလို့ကျွန်တော်ပြောရပါတယ်ပထမ step ပေါ့ဗျာအသားစီးတစ်ခုကိုကျော်နိုင်တယ်သို့တော့ဒုတိယဆင့်အရေးကြီးချက်ကတော့အချိန်ကောင်ဥပဒေပြင်ဆင်ရေးဟာပြန်လည်တုံးတိုင်ကိုကျွန်တော်တောင်းဆိုနေတယ်အဲ့ဒါကိုမလုပ်ခဲနဲ့မပြင်းမနေရတော့ကျွန်တော်ရုပ်ောက်ပေါ်ဝင်စရာလမ်းကိုရှိဖို့မယုံလေးချက်သိမရှိဘူးလို့ကျွန်တော်အဲ့လိုပဲပြောချင်ပါတယ်အဲ့ဒါကြောင့်ဒီအချိန်ကောင်ဥပဒေပြင်ဆင်ရေးကိစ္စကိုဟဲ့လားကျွန်တော်လည်းတောင်းဆိုနေတာကိုလည်းစိတ်အစိုးရအနေနဲ့စဉ်းစားဖို့လိုတယ်
ဟုတ်ကဲ့ကျေးဇူးပါပဲခင်ဗျာ